88မျိုးဆက်ဌာနခေါဆောင်ကိုချင်မီနဲ့လွတ်တော်မဟောင်း NLD ပါတီဝင်ကိုဖြိုးစရာတော်တို့ပေါ်ပေဒံမင့်ကိုအထက်တရားရုံးအဆင့်ဆင့်အပါဝင်စစ်ကောင်စီဘက်ကလည်းနောက်ဆုံးအတီးပြုတ်လိုက်ပြီလို့စစ်ကောင်စီပြောခွင့်ရသူကဆိုပါတယ်အကျဉ်းထောင်လုံထုံးလုံနီးရဆက်ပြီးဆောင်ရွက်သွားဖို့ပဲရှိတော်မယ်လို့စစ်ကောင်စီကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုကိုသားညွန်ပြပြပေးပါဦးခင်ဗျာ
အကြမ်းဖက်မှုဥပဒေတွေနဲ့တရားစွဲဆိုထားတဲ့ကိုဂျီမီနဲ့ကိုဖြိုးစရာတို့ကိုဒီနှစ်ဆန်းပိုင်းနဲ့ဒီနှစ်ဆန်းပိုင်းကလေးကစစ်ခုံရုံးတွေကနေပြီးတော့တည်တံတည်တည်တည်တံပြစ်တံအတည်တည်ချမှတ်ခဲ့တာပါအမိချတဲ့တရားရုံးဘက်ကတင်ပြလာတဲ့တည်တံအမိန့်ကိုအထက်တရားရုံးအစင်းစစ်အပါဝင်စစ်ကောင်စီဘက်ကပါအတီးပြုပြီးဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်နောက်ဆုံးပြင်လာတယ်လို့ကတနာခံစားတင်ရတာရှိတယ်တနာခံစားပြီးနိုင်ငံတော်အကြီးအကဲရှင်တွေညှာတာဖြစ်တယ်နိုင်ငံတော်အကြီးအကဲအနေနဲ့ပဲသာကျွန်တော်အပနာခံစားကိုပန်းလာလိုက်ပြီးဆိုရင်ကျွန်တော်ပေးရန်ကိုအကောင့်ထဲပုံမှာဖြစ်ပါတယ်ဒီနောက်ဆုံးဖြစ်ပြီးပြီးပြီးဖြစ်ပါတယ
်တရားရုံးရဲ့သဘောတဘောအရတည်ရန်ပေးခံရသူတွေရဲ့တည်ရန်မိန့်ကိုအမိန့်ချတဲ့တရားရုံးဘက်ကကဲကံရှိရဲ့သဘောရမ်းမပါပဲလေအထက်တရားရုံးအစစ်စစ်နဲ့နိုင်ငံတော်အကြီးအကဲအဆင့်တွေရဲ့အတူပြုချက်ကိုယူရပါတယ်မြန်မာနိုင်ငံမှာတည်ရန်စီရင်ချက်ကိုကျိုးမိတ်ပြီးတာက1989နှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရပါတယ်နိုင်ငံရေးတိုက်ခိုက်တွေကိုကျူးပေးကွပ်မြက်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်စလိုင်းတင်မောင်နဲ့1989ခုနှစ်မှာဘိုးကြီးအောင်ကျော်မြတ်တို့ကိုကွပ်မြက်ခဲ့တာနောက်ဆုံးဖြစ်ပါတယ်နောက်ပိုင်းတည်ရန်ကျိုးမိတ်ပြီးခံရသူတွေကိုတော့ကွပ်မြက်စီရင်မှုမရှိဘဲနဲ့လူငင်းချမ်းသာကွင်းအမိန့်တွေနဲ့နှစ်ရှည်ထောက်နှံပြီးပြောင်းခဲ့ပါတယ်တည်တံပြစ်တံကိုစီရင်ကွပ်မြက်တဲ့အထိပြန်လဲချင်းသုံးပသုံး view ကမင်းမြန်းပြီမဲ့ဒီပေါ်မှာစစ်ကောင်စီဘက်ကဘာမှတ်ချက်မှမပေးသလိုဘယ်နေ့မှကျိုးမိတ်ပြီးမယ်ဆိုတာကိုအတိအကျမပြောဘဲနဲ့အချင်းထောင်လုံထုံးလုံနည်းရဲ့အတိုင်းဆက်လုပ်မယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်တည်တံကိုကျွန်တော်တို့ဆောင်ရွက်တဲ့အခါမှာအချင်းထောင်လုံထုံးလုံနည်းရှိတာရှိပြီးဖြစ်ပါတယ်ပြီးရင်တည်တံချမှတ်တင်ခံရတဲ့သူတွေရဲ့ကျွန်တော်တို့ဟိုဘောနာတည်တံကိုကျွန်တော်တို့လက်ရှိမဆောင်ရွက်နေမှာလုံဆောင်ရမယ့်လုပ်ငန်းတွေရှိပါတယ်ဒီအခွင့်အရေးတွေလောက်ဆောင်ရမယ့်လုပ်ငန်းတွေအားလုံးကိုအချင်းတော်အဖီနီစီကနေဆိုင်သူကိုဆောင်ရွက်ပါပါလိမ့်မယ်
။အခုလိုတည်တံကိုအတီးပြုတ်ကျိုးမိတ်ပြီးတာနဲ့ပတ်သက်လို့လုံထုံးလုံနီးအမြင်မြန်ဆက်ဆန်းလုံနိုင်ပွဲမရှိဘူးလို့ယူဆမှုတွေရှိတယ်လို့ပဲဒီလိုလုပ်မယ်ဆိုရင်တော့ပြဿနာပိုကြီးထွားလာအောင်လုံဆောင်တာဖြစ်မယ်လို့ယူဆချက်တွေလည်းရှိပါတယ်။တည်တံကြခံသူတွေနဲ့ပတ်သက်လို့အစစ်အစစ်လုံကန်ရတဲ့လုံနီးလုံဟန်တွေနဲ့ပတ်သက်ပြီးတော့ရှိနေတူကတော့အခုလိုပြောပြပါရစေ။ဆက်ခွန်း
ဆရာပြောလို့တူကခရိုင်ကဆိုတိုင်းကတိုင်းကဆိုပြောလို့ပြောလို့ဆိုတော့ပထမအကြည့်ဆိုတာအဒီဒီဒီယူဝါဆက်သွားတာသူကတော့ယူဝါကဆိုင်ဟာချင်းကမတင်လို့ကျင်နေတယ်ဒီလိုဖြစ်နေကြရေးမှတင်ရတယ်ပြန်ပြီးရတယ်အဲ့ဒါတင်ပြီးသူကလည်းလိုက်ပြီးပြေးရပါလို့ဟိုတက်တော့ဒီကတော့ဆက်သွားအဲ့ဒီကိစ္စတွေဆောက်ဆိုတော့ပဒါနကပေးလိုက်ပြီးဆိုရင်သူနေကောင်းရတာပြီးတော့နေကောင်းရတာကိုတော့လုပ်နေတာသူတချင်နေတဲ့အရာပေးလိုက်တော့ပဒါနကပေးလိုက်ပြီးဆိုရင်နှစ်လလောက်ကျန်တာဒီကို၆နဲ့မှရှင်းပြတဲ့ process ကဒီလိုလုပ်နေရတယ်သူက၆ချင်နေလို့လို့ကြာသူကလည်းဒီကြီးကျနေအာသူတွေပြစ်နေပြီလေဒီသမားတို့ကိုချုပ်နေတယ်ကြောက်ဆောက်တယ်ဟုတ်ဘွားတော့ခုနှစ်ဆက်ဆောင်ကြတယ်တော့ကမဖြစ်နဲ့
ကိုကျော်မင်းယူခေါ်ကိုချင်းမီကိုအကြံဖက်ပုံမှ49ကကြီးအကြံဖက်တက်ခိုက်မှုတွေမှာပါဝင်ကြံပေးမှုအကြံဖက်ပုံမှ50စာမျက်နှာအကြံဖက်ပုံမှ50ညငွေကြီးဆိုင်ရာထောက်ပတ်မှုစရိုင်းနဲ့ဆွဆွဲပြီးတော့အခုလိုမင်းချတာဖြစ်ပါတယ်ကိုဖြိုးစီရတော်ခေါ်ကိုမောင်ကျော်ကတော့အကြံဖက်တက်ဖြည့်ဥပဒေပုံမှ49ကကြီးအရအကြံဖက်အုပ်စုတစ်ခုခုကိုထောက်ပံ့ရန်အတွက်လက်နက်ပစ္စည်းတွေတင်ဆက်ထားမှုအကြံဖက်တိုက်ခိုက်မှုတွေမှာပါဝင်အကြံပေးမှုအကြံဖက်ပုံမှ50စာမျက်နှာဆွဲအကြံဖက်ပုံမှ50ညအရလူငွေတွေကောက်ခံပြီးတော့အကြံဖက်လုပ်ငန်းတွေအတွက်လက်နက်ခရမ်းဝယ်ယူခြင်းလမ်းစဉ်မဲ့ရင်ဝယ်ယူခြင်းငွေကြေးဆိုင်ရာထောက်ပံ့မှုတွေလုပ်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေနဲ့အခုလိုတည်တံပြစ်တံတွေချမှတ်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ NSC International ကထုတ်ပြန်ထားတဲ့2021ခုနှစ်ကမ္ဘာတစ်ဝန်းတည်တံပေးမှုကိုလေ့လာဆောင်ကြည့်တဲ့အစီအစဉ်စာထဲမှာတော့လက်ရှိမှာမြန်မာနိုင်ငံတွင်းစစ်ခုံရုံးတွေကနေပြီးတော့တည်တံချမှတ်ခံထားသူ90နီးပါးအထိရှိတာကြောင့်ဒါအရင်နှစ်တွေကတည်းက8ဆနီးပါးမြင့်တက်လာပြီးဆက်နာသိမ်းမှုအောက်ကမြန်မာနိုင်ငံတွင်းမှာတည်တံအပြစ်ဒဏ်ချမှတ်နှုန်းဟာစိုးရိမ်ပွဲမြင့်တက်လာနေတယ်ဆိုပြီးတော့ထောက်ပြထားပါရခင်ဗျာ